မြန်မာတိုင်းနိုင်ငံလုံးကအချင်းထောင်တွေကနေအချင်းသား9,884ဦးကိုစစ်ကောင်စီကလွန်ငင်းခွင့်ပေးလိုက်တဲ့အထက်မှာဗြိတိန်သံမကြီးဟောင်းဘီကီဘိုမင်းအမေရိကန်နိုင်ငံသားကိုကျော်ထေးဦးမှတ်တမ်းရုပ်ရှင်ရိုက်ကူးသူဂျပန်နိုင်ငံသားတိုရူးကူဘိုတာနဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးရှောင်းထားနဲ့လို့ပါဝင်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပက်ညီလာခံမှာလုပ်တဲ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအချင်းသားတွေပြန်လည်လွတ်မြောက်လာတဲ့ကိစ္စကိုအခုလိုပြောပါတယ
် It is the one I would say bright spot in weather's
အခြေအနေတွေဆိုးသက်သက်ဆိုးလာနေတာကိုတွေ့နေရတဲ့မြန်မာနိုင်ငံတွင်ပိမ့်ပိမ့်အောင်မှောင်မိုက်နေတဲ့အချိန်မှာတွေ့ရတဲ့အလင်းရောင်အဆက်ပြောက်လေးတစ်ခုဖြစ်တယ်လို့ပြောချင်ပါတယ်
နိုင်ငံတွေကြားချစ်ချည်ရေးအတွက်ဆောင်ရွက်မှုအနေနဲ့ပမောက္ခရှောင်ထားနေတဲ့တခြားသောနိုင်ငံသား၃ဦးတို့ကိုပြန်လွတ်တာဖြစ်ကြောင်းစစ်တပ်ရဲ့ကြေညာချက်ကဖော်ပြပါတယ်။လက်ရှိဖမ်းဆီးထောက်ချခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူဩစတြေးလျနိုင်ငံသားပမောက္ခရှောင်ထားနေပြန်လည်လွတ်မြောက်လာတဲ့အပေါ်ကြိုဆိုကြောင်းဒါပေမဲ့တခြားသောနိုင်ငံရေးအကျဉ်းသားတွေကိုလည်းကဘာကြီးကမေ့ပြောင်မပြစ်ကြဖို့လူ့ခွင့်ရေးဆောင်ချည်ရေးအဖွဲ့HRW ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအာလီဖီယာဆန်က VOA ကိုပြောပါတယ်
။ Sean Tunnell should never have spent 1 second in prison.
Sean Tunnell ဟာထောင်ထဲမှာတစ်စက္ကန့်တောင်နေရမလို့ပါဘူး။အခုလွန်ငင်းခွင့်ပေးတဲ့တဲ့င်းကသူ့မိသားစုအတွက်တော့အကြီးကျယ်စိတ်သက်သာစရာရစေတယ်ဆိုတာကရှင်းပါတယ်။ဒါပေမဲ့ဆိုးဝါးလာတဲ့အခြေအနေတွေနဲ့ဖမ်းဆီးခံနေရတဲ့မြန်မာနိုင်ငံသားထောင်ထဲချီရှိနေသေးပါတယ်။နိုင်ငံတကာရဲ့စီးယုံဆောင်ရွက်မှုခိုင်ခိုင်မာမာမရှိဘူးဆိုတာကိုလည်းအသိပေးရရောက်ပါတယ်။ဒါကြောင့်လည်းရှစ်အာနာသိမ့်ပြီးနောက်ပိုင်းအဖမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုမြန်မာစစ်တပ်ဘက်ကပြန်ပြီးလွှတ်ပေးဖို့အတွက်ဩစတြေးလျအစိုးရ၊ Britain, American နဲ့တခြားအစိုးရတွေကတောင်းဆိုပေးကြဖို့ကျွန်မမျှော်လင့်ပါတယ်။
ဗြိတိန်သံမကြီးဟောင်းဘီကီဘိုမင်းအမေရိကန်နိုင်ငံသားကိုကျော်ထေးဦးမှတ်တမ်းရုပ်ရှင်ရိုက်ကူးသူဂျပန်နိုင်ငံသားတိုရူးကူဘိုတာနဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးရှောင်တာနဲ့တို့ကိုအစကတည်းကထောင်ချစရာမလိုခဲ့ဘူးလို့လည်းသူမကကြေညာချက်မှာပြောဆိုထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကျင်းပနေချိန်မှာပဲမြန်မာစစ်ကောင်စီကအချင်းသားလူငယ်ခွင့်ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။ပမောက္ခရှမ်တန်နဲ့ကိုပြန်လွှတ်ပေးရတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဘင်နီယောင်းကတောင်းဆိုခဲ့တာဖြစ်ပြီးသူ့ကိုဖမ်းဆီးမှုဟာမတရားသဖြင့်ဖမ်းဆီးတာအဖြစ်ဩစတြေးလျရဲ့အရင်အစိုးရကလည်းပြောဆိုထားတာပါပမောက္ခရှမ်တန်နဲ့ကိုတော့မိသားစုရှိရာဩစတြေးလျကိုပြန်ပို့မယ်လို့လည်းခန့်မှန်းရပါတယ်ဗြိတိန်သံမကြီးဟောင်းဘီကီဘိုမင်းကိုထိန်လင်းနောက်ဦးမြရေးအပါအဝင်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်လာတဲ့အတွက်အကြီးအကျယ်စိတ်သက်သာရာရစေချောင်းနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီး Amnesty International UK အဖွဲ့ကြီးရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာညွှန်ကြားရေးမှူး Polly Truscott ကပြောပါတယ်။ထောင်မချသင့်မဲ့ထောင်ထဲမှာအများပြချမ်းရှိနေသေးသူတွေကိုလည်းပြန်လွှတ်ပေးဖို့လိုအပ်ကြောင်းသူကထောက်ပြပါတယ်။နိုင်ငံရေးအခွင့်အလမ်းရှိချိန်မှာမြန်မာဘက်ကအကျဉ်းသားလူငယ်ခွင့်ပေးလို့ရှိချောင်းကြာသပတေးနေ့ကအကျဉ်းသားလူငယ်ခွင့်ဟာဆိုရင်စစ်ကောင်စီဘက်ကစိတ်သဘောထားပြောင်းလာတာထက်ဒီသတင်းပါအတွင်ထိုင်းနိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံတွေကပိုပြီးသက်ဆိုင်ပတ်သက်နိုင်တယ်လို့လည်းသူကပြောပါတယ်ရှင်